ရွေးကောက်တင်မြှောက်မှုဆိုင်ရာလုပ်ငန်းစဉ်တွေအပေါ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့အီရန်ကသမ္မတရွေးချယ်ပွဲမှာအီရန်ပြည်သူတွေမဲပေးနေကြပြီဖြစ်ပါတယ်။တောက်ကြနေ့မှာအီရန်နိုင်ငံကနေထွက်လာတဲ့သတင်းတွေအရမဲပေးသူများပြားတဲ့အတွက်မဲပေးတဲ့အချိန်ကိုတိုးပေးထားရတယ်လို့ဆိုပါတယ်။မဲပေးခွင့်ရှိသူလူဦးရေဟာ55သန်းလောက်ရှိတာပါ။အီရန်နိုင်ငံအပေါ်ဩဇာတက်ရောက်မှုရှိတဲ့ဘာသာရေးခေါင်းဆောင်တွေပါဝင်တဲ့အဖွဲ့ကနေအတည်ပြုချက်ရထားတဲ့သမ္မတလောင်း6ယောက်ထဲကနေတယောက်ကိုပြည်သူတွေကရွေးချယ်ပေးရမှာဖြစ်ပါတယ်။အများစုဟာတင်းမာသူတွေဖြစ်ကြပြီးတော့လက်ရှိအစိုးရကိုထောက်ခံသူတွေနဲ့တိုင်းပြည်ရဲ့ခေါင်းဆောင်ကြီးအပေါ်တစ္ဆာစောင့်တိသူတွေဖြစ်ကြပါတယ်။အီရန်နိုင်ငံရဲ့အစိမ့်မြင့်ဆုံးခေါင်းဆောင်ကြီးအယာတိုလာအလီခါမနီဟာလည်းတီဟီရန်မြို့တော်မှာသမ္မတရွေးချယ်ပွဲမှာမဲပေးခဲ့ပါတယ်။ဒီလိုမဲပေးခဲ့ပြီးတဲ့နောက်အီရန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့ပြစ်တင်ဝေဖန်မှုကိုပယ်ချလိုက်ပါတယ်။အမေရိကန်ကလက်ခံတဲ့မြင်တွေ့လိုတဲ့ပုံစံမျိုးသွားမယ်ဆိုရင်အီရန်နိုင်ငံဟာအရှုံးသမားပဲဖြစ်လိမ့်မယ်လို့သူကပြောပါတယ်။နှစ်ကြိမ်ဆက်တိုက်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတဲ့သမ္မတမာမုဒ်အမာဒီနီဂျက်ရဲ့နေရာကိုအစားထိုးဖို့အတွက်အခုလိုရွေးကောက်ပွဲကျင်းပနေတာဖြစ်ပါတယ်။အီရန်နိုင်ငံရဲ့အခြေခံဥပဒေအရသမ္မတတအူးဟာ3ကြိမ်ဆက်ပြီးတော့ရွေးချယ်ခံပိုင်ခွင့်မရှိပါဘူး။